တခိုင်ပြည်နယ်အတွင်းတနည်းတခြားဆူဝါလာတဲ့အခြေအနေတွေပေါ်မှာဆွေးနွေးမှုကင်းဖြစ်တဲ့ကြောင်းလက်သမကအတင်းမှုကျုပ်ရဲ့ထူးကူစေခရစ်စတင်းဘဂနာကရခိုင်မျိုးသားပါတီကိုပြောဆိုတော့ပါတယ်။ရခိုင်ပြည်ထောင်စုကိုစူပေါင်းအဖြစ်ရှာနိုင်ဖို့အတွက်ရခိုင်ပြည်နယ်ထိလာရောက်ပြီးတော့အားလုံးနဲ့ဆွေးနွေးစကားပြောဆိုနေတာဖြစ်တယ်လို့ရခိုင်မျိုးသားပါတီနဲ့တွေ့ဆုံပြီးအထက်မှာအထူးကူစေခရစ်စတင်းဘဂနာက VOA ကိုပြောပါတယ်။အထူးကိုယ်စားခရစ်စတင်းဘဂနာဟာရခိုင်ပြည်နယ်အပါဝင်မြန်မာနိုင်ငံကိုအချိန်ငယ်လာရောက်ပြီးတော့ဒီအစိုးရအပါဝင်ဆွတ်တော်မတ်တွေနဲ့လည်းအချိန်ငယ်တွေ့ဆုံခဲ့ပြီးသူဖြစ်ပါတယ်။သူတို့နဲ့ပြည်သားတွေ့ဆုံစဉ်မှာတော့ရခိုင်ပြည်နယ်အခြေအနေတစ်နှစ်တခြားဆိုးဝါးလာတဲ့ပုံမှာစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းအထူးကိုယ်စားခရစ်စတင်းဘဂနာကပြောဆိုခဲ့တယ်လို့ရခိုင်မျိုးသားပါတီ ANP ပါတီပြောခွင့်ရဒေါ်အေးမှုစင်ကဖြူရီကိုခုလိုပြောပါတယ
်။သူမှလာရတယ်။လာပြီးတဲ့ဆိုရင်တခြားတခြားအဆိုးပါပြီးတော့ရခိုင်ပြည်သူတွေရဲ့ထိခိုက်နေတဲ့နေရာမှုတွေကိုပဲမြင်တွေ့ရတာဆိုတော့သူအရင်ကစိတ်မကောင်းဖြစ်နေပါလေ။ဒါနဲ့ပဲသူမိတ်ဆက်လိုက်တယ
်။အစိုးပိုင်းကတော့သူကိုယ်လေခရစ်စတင်းဘဂနာဟာမောင်တော်မှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့တယ်လို့ပဲရခိုင်ပြည်နယ်စစ်တော်ဒုတိယဥက္ကဋ္ဌဦးမြတ်တန်းနဲ့တခြားလူတော်မတ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။လွတ်တော်မှာတွေ့ဆုံခဲ့တဲ့အတွင်းဒေသအတွင်းနှစ်ဖက်တိုက်ပွဲတွေဖြစ်ပွားမှုအချိန်ကြီးအဖြစ်ခက်ရစဲကြီးအလားအလာနဲ့ငင်းငင်းဆိုင်ရာဆင်းရဲပွဲကိစ္စတွေနောက်တစ်ဖက်နိုင်ငံကိုရောက်နေတဲ့နေရဆုံးခွာသူတွေပြန်လည်ဝင်ရောက်လာမဲ့ပေါ်သဘောထားအမြင်တွေမကြာခင်ကျင်းပတော့မဲ့2020ရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောထားအမြင်တွေကိုလည်းဆင်းရဲမေးမြန်းခဲ့တယ်လို့သိရပါတယ်။ခရစ်စတင်းဘဂနာဟာမြန်မာနိုင်ငံကိုနိုဝင်ဘာလ13ရက်နေ့ကရောက်ရှိလာတာဖြစ်ပြီးတော့ရခိုင်ပြည်နယ်ကိုတော့မနေ့နိုဝင်ဘာလ18ရက်နေ့ကရောက်သွားခဲ့ပါတယ်။မနေ့ကမှတော့ရခိုင်ပြည်နယ်ကပြန်လည်ထွက်မှာပါသူကိုယ်စားရဲ့ရခိုင်ပြည်နယ်ခီးစဉ်ကိုလူမှုဝန်ထမ်းကေဇေးနဲ့နေရာပြောင်းလဲချထားရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးဦးစောအောင်နဲ့လိုက်ပါသွားခဲ့ပါတယ်ခင်ဗျာ။